အိန္ဒိယအစိုးရရှယ်ယာအများစုပိုင်ဆိုင်တဲ့ Bharat Gas & Tisi Company Limited BEL ဟာမြန်မာစစ်ကောင်စီကိုနှိပ်တင်ရအကူအညီတွေတင်ပို့ပေးနေတဲ့အတွက်ဒီကုမ္ပဏီကရောသူ့ရဲ့ထက်ဆက်လုပ်ကိုင်နေသူတွေအစုရှယ်ယာဝင်တွေကပါဒါကိုရပ်တန့်ချဖို့အတွက် Justice for Myanmar လူ့ကွင်းအဖွဲ့ကဂျွန်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကဒီလူတွေကိုရရဆက်ဆက်နှိမ်နင်းနေချိန်မှာ BEL ကမြန်မာစစ်တပ်အတွက်ဤတင်ရအကူအညီတွေဆက်တင်နေတာတွေ့ရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကိုစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစပြီးအခုချိန်ထိ BEL ကလည်းမြန်မာစစ်တပ်ကိုရေဒါဤတင်ရဆိုင်ရာအထောက်အကူပစ္စည်းတွေပေးပို့နေတာအနည်းဆုံး9ချိန်ရှိတာကိုအိန္ဒိယပို့ကုန်ဆင်းမှာတွေ့ရှိရကြောင်းနဲ့ BEL အနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့သူတို့ရဲ့မြန်မာနိုင်ငံထဲကရုံးခန်းကိုပါပိတ်ပစ်ဖို့အတွက် Justice for Myanmar ကနေတောင်းဆိုလိုက်ပါတယ်။ဖဲပြောင်းပြတဲ့ဤပညာရေးထဲမှာအိန္ဒိယအစိုးရအထောက်အကူပေးထားတဲ့ကံယူရန်စောင့်ကြည့်ရေးစနစ်ပါပါဝင်ပြီးမြန်မာနိုင်ငံကိုရောင်းချခဲ့တဲ့ဒီစနစ်ဟာဒိမတ်နိုင်ငံကတာမာကုမ္ပဏီရဲ့ဤပညာရေးပါဝင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။တာမာကုမ္ပဏီကတော့ဒီရကနေမြန်မာကိုဒီရေရန်ဤပညာရေးပေးဖို့ဖြစ်နိုင်ခြင်းမရှိဘူးလို့ညွှန်ဆိုပါတယ်။ဒီရကုမ္ပဏီဟာစွီဒင်ကဆက်ပြင်တင်တဲ့နယ်သာလန်ကဒေါ်လစ်နဲ့ဒိမတ်ကတာမာအပြင်အစ္စရေးနဲ့အီတလီကနည်းပညာကုမ္ပဏီကြီးတွေနဲ့ပူးတွဲလုပ်ကိုင်နေတာဖြစ်ပြီးအမေရိကန်က Goldman Sachs နဲ့ဂျပန်ကနီပွန်အသက်အာမခံလုပ်ငန်းတွေအပါအဝင်အမေရိကန်၊ဂျပန်၊တောင်ကိုရီးယား၊ဘရစ်တန်နဲ့ပြင်သစ်ကကုမ္ပဏီကြီးတွေကလည်းအစုရှယ်ယာအများပြားထည့်ဝင်ထားတာဖြစ်ပါတယ်။